မုန်ပြင်းတဲ့ကြိမ်မျိုးမျိုးနဲ့6နှစ်ခွကြေးရွာမှာပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့တုန်းကကြေးရွာရေစခန်းနဲ့6နှစ်ခွတရားဂိတ်ကိုကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA နဲ့ဒေသခံတော်လှန်ရေးအဖွဲ့တွေပူးပေါင်းပြီးတော့ဝင်ရောက်တိုက်ခိုက်တာကနေစစ်ကောင်စီနဲ့အပြန်အလှန်တိုက်ပွဲတွေစတင်ခဲ့ပါတယ်အဲ့ဒီနောက်ပိုင်းမှာပဲမုန်ပြင်းတွေကနေရာတော်တော်များများမှာစစ်ကောင်စီဘက်ကလုံခြုံရေးအင်အားတွေတိုးချထားပြီးတော့မြို့ပေါ်မှာလည်းညပိုင်းအချိန်တွေမှာပို့ပြီးတော့စစ်ဆေးလာတယ်လို့မော်လမြိုင်ဒေသခံတယောက်ကပြောပါတယ်
我们问到到底代表说，啊，代表就是说，这些啊，家人啊，部队嘛，但是去哪里，家里边过年的时间嘛，过年去哪里，人家都去哪里去啊，哪里去哪里，有你说这个土地去哪了嘛？啊，土地去哪了？但是我在我们包里是不知道嘛，所以都是些有些事情。
မွန်ပြည်နယ်မှာတော်လိုင်းအင်အားစုတွေလှုပ်ရှားမှုများတဲ့ကြိုက်ထူဘီလင်းတထုံနဲ့ရင်းမြို့နယ်တွေမှာလေစစ်ကောင်စီဘက်ကအင်အားတိုးပြီးတော့ချထားတာတွေ့ရတယ်ဆိုပြီးဒေသခံတွေကပြောပါတယ်မော်လမြိုင်မြို့ပေါ်မှာအခုနောက်ပိုင်းကင်းထည့်တဲ့ကားတွေကိုကြည့်ရင်လုံခြုံရေးရင်နှန်းသဘောမျိုးမဟုတ်တော့ဘဲနဲ့အင်စည်းကားတွေနဲ့သာစစ်ကောင်စီဘက်ကလှည့်လည်ပြီးတော့စစ်ဆေးရတွေတွေ့လာရတယ်လို့လည်းပြောပါတယ
်သူတို့တွေကနောက်လုံခြုံရေးရင်နှန်းမတော်တော့ဘူးညာဘက်တွေဆိုအကြီးကားတွေကတော့ဆက်ရှိလို့ဒီရေကားတို့ပါလို့အဲ့လိုပစာလို့လို့ပဲသူအကြီးကားတွေတော့လဲ
ဝင်ရောက်တိုက်ခိုက်ခဲ့ရတဲ့6နှစ်ခွကြေးရွာရေစခန်းနဲ့တရားဂိတ်ကိုတော်လိုင်းအင်အားစုတွေဘက်ကသိမ်းပိုက်ထားပြီးတော့ပြီးခဲ့တဲ့နိုဝင်ဘာလ13ရက်နေ့တုန်းက6နှစ်ခွကိုစစ်ကြောင်းထိုးလာတဲ့တပ်မ22နဲ့တိုက်ပွဲတွေဖြစ်ခဲ့တာပါတိုက်ပွဲအတွင်းမှာစစ်ကောင်စီရဲ့တရင်မှုနဲ့အရာရှိတယောက်အပါအဝင်14ယောက်သေဆုံးပြီးတော့23ယောက်ကလက်နက်ချခဲ့ဆိုပြီး NUG ကာကွယ်ဝင်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်တိုက်ပွဲစတင်ဖြစ်ပွားချိန်မှာလမ်းသွားလာပိတ်လိုက်ပြီးတော့အခုနောက်ပိုင်းမှာပြန်ဖွင့်ပိတ်လိုက်ပြီမဲ့လေဒေသခံတွေကအရင်လိုသွားလာရမလွတ်လပ်တော့ဘူးဆိုပြီး6နှစ်ခွနဲ့ကဲ့ရဲ့မှာရှိတဲ့တောင်ကလေးကြီးရွာကတယောက်ကပြောပါလေ
ဟာတောင်ကလေးကြီးရွာနောက်ပိုင်းမှာတော့ပထမကျတော့လမ်းတွေပိတ်တာပေါ့နော်နောက်တော့လည်းလမ်းကြောင်းတော့ဖွင့်ပေးပါလားဖွင့်တော့လည်းပဲဒါမဲ့လုံချုံကြီးထားပြီးဖွင့်ရပေါ့ဒီလိုအရင်ကမျိုးတော့ဘယ်လိုလဲမရှိပါဘူးလေ
မွန်ပြည်နယ်ကြံမြောင်းမြို့နယ်မှာနိုဝင်ဘာလ10ရက်နေ့ကနေ15ရက်နေ့ထိဖြစ်ပွားတဲ့6ရက်တာတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်က22ယောက်သေဆုံးပြီးလက်နက်ချအငြင်းခံတဲ့သူ28ယောက်ရှိရဲဆိုပြီးအထူးစစ်စင်ရေးတပ်ဖွဲ့ SOF ကထုတ်ပြန်ထားပါတယ်ဒါပြင်စစ်ကောင်စီအဖွဲ့ဝင်တွေစီကလက်နက်55လက်ကိုလည်းရရှိခဲ့တယ်လို့ပြောပါတယ်စစ်ကောင်စီဘက်ကတော့မွန်ပြည်နယ်ကြံမြောင်းမြို့နယ်မှာဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးတစုံတရာသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးရှင်